Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဧပြီလ13ရက်ကျတာပင်ညနေခင်း VOA စီစဉ်တွေကိုမဲခင်ပြောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတွေစီစဉ်တွေကိုတင်ဆက်ပေးတော့မှာပါ
ရွှေရှင်ဖွယ်နှစ်တက်ကိုအတာတကြံကာလဖြစ်ကြပါစေရှင်ကျွန်မတင်ကြည့်ထိုက်ပါအမေရိကန်နဲ့ရုရှားနိုင်ငံကြားယုံအချီမဲ့နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားနျူကလ িয়ার လက်နက်စမ်းသပ်ဖို့အစင်းနဲ့ပြင်ထားတဲ့အနေအထားရှိပြီးလာမယ့်စနေနေ့ဒါမှမဟုတ်လေဒီကာလပတ်ဝန်းကျင်အတွင်းစမ်းသပ်နိုင်တယ်လို့အမေရိကန်အစိုးရနဲ့တခြားသတင်းရင်းမြစ်တွေကပြောဆိုနေကြပါတယ်။ဒေါ်မွန်ဘော်လုံးအသင်းရဲ့ကားကိုဘုံခွဲမှုနဲ့ဆက်ဆက်ပြီးအဓိကဖမ်းဆီးခံထားရသူဟာတိုက်ခိုက်မှုနဲ့ပတ်သက်တဲ့အထောက်အထားမတွေ့ဘူးလို့အစိုးရရှေ့နေတွေကဒီကနေ့ပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာက
Channel Europe ဘုံမန်တဲ့မဟာဒေသရေးသမီးဖွဲ့တော်ခန္ဓာကြီးကိုအောင်မြင်စွာဖွင့်လှစ်ပါကြ
ဒီကနေ့မြန်မာတက္ကသိုလ် 1388 ခုနှစ်မဟာဒကြံအကျိုးနေ့မှာရန်ကုန်မြို့မှာရေကစားကြတဲ့အခြေအနေတွေကိုခရိုင်သီးသီးကမန်တက်တွေကနေပြီးတော့သတင်းပေးပို့ထားရတွေကိုလည်းမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်ဒကြံကာလအတွင်းမိုးလေဝသအခြေအနေပြင်အမေရိကန်နိုင်ငံဂျာယီဆိုင်ရာသတင်းတွေကိုလည်းခုညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမတ်တင်ကြီးထက်နဲ့ကိုညဝင်းအောင်တို့ကကြေညာပေးတော့မှာပါရှင်။
အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားယုံကြည်မှုပျောက်ဆုံးနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကထောက်ပြပြီးနှစ်နိုင်ငံဆက်ဆံရေးချဆင်းနေတယ်လို့ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားဝန်ကြီးဆာဂေးလာဗရော့တို့နဲ့မနေ့ဗုဒ္ဓဟူးနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်နိုင်ငံသားဝန်ကြီးကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားဆက်ဆံရေးကဒီနှစ်မှာရိုးရွင်းဆိုးဝါးလာတယ်လို့ရုရှားသမ္မတကလည်းနိုင်ငံပိုင်ရုပ်သံနဲ့တွေ့ဆုံမေးမြန်းခန့်မှာပြောဆိုပါတယ်။ပြီးခဲ့တဲ့ဧပြီလ4ရက်နေ့ကလူ85ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ဆီးရီးယားနိုင်ငံတွင်ဓာတုလက်နက်သုံးတိုက်ခိုက်မှုဘလို့ဖြစ်ခဲ့တယ်လဲဆိုတဲ့အပေါ်မှာအမေရိကန်နဲ့ရုရှားအစိုးရနှစ်ရက်ကြာအငင်းပွားစရာဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတော့ဒီတိုက်ခိုက်မှုဟာဆီးရီးယားအစိုးရတပ်ဖွဲ့တွေကတေချာအကွက်ချစီစဉ်ဆောင်ရွက်မှုအဖြစ်အကျွမ်းမဲ့ယုံကြည်တဲ့အကြောင်းနိုင်ငံသားဝန်ကြီးတေလာဆန်ကပြောပါတယ်။ရုရှားနိုင်ငံသားဝန်ကြီးလာဗရော့ကတော့ဒီဓာတုလက်နက်နဲ့တိုက်ခိုက်မှုကဆီးရီးယားသဘုံကြီးရဲ့လက်ချက်ဖြစ်နိုင်တယ်လို့ဓာတုလက်နက်တွေထားတဲ့သဘုံကြီးရဲ့လက်နက်တိုက်အပေါ်ဆီးရီးယားအစိုးရ၄ချောင်းထိုးစစ်အတွင်းထိမှန်ခဲ့တာလည်းဖြစ်နိုင်တယ်လို့ပြောဆိုနေတာပါဆီးရီးယားနိုင်ငံတွင်ဓာတုလက်နက်နဲ့တိုက်ခိုက်ခံရမှုအပေါ်ရိုးသားမြတ်တဲ့စုံစမ်းစစ်ဆေးမှုလိုချင်တယ်လို့လည်းရုရှားနိုင်ငံသားဝန်ကြီးကပြောဆိုပြီးဒီတိုက်ခိုက်မှုကိုလုပ်ခဲ့တဲ့ဘယ်သူကိုမှစိုးကာကွယ်ပေးမှာမဟုတ်ဘူးလို့လည်းအမေရိကန်နိုင်ငံသားဝန်ကြီးနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
ပြည်ရဲ့သတင်းပတ်တဲ့ဆီးရီးယားအစိုးရကလူအများပြားသိစေတဲ့ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တာအတွက်ဆီးရီးယားအာဏာရှင်ဘရှာအယ်အာဆတ်ပေါ်နိုင်ငံတကာကရှုံချမဲ့အရေးအကာအကွယ်ပေးဖို့ကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ဗိုလ်ထုနှင့်ဆုံးဖြတ်ချက်ကိုရုရှားကဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်။ဒီလိုပယ်ချမယ်ဆိုရင်ဒါဟာရုရှားအနေနဲ့တာဝန်ခံမှုမရှိတာဖြစ်ပြီးကုလသမဂ္ဂရဲ့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုပူးပေါင်းဆောင်ရွက်ဖို့ပါစန့်ကျင်တာဖြစ်တယ်လို့ဆီးရီးယားမှာညီညွတ်ရေးရအောင်အထောက်ကူတိုးမြှင့်ပေးမဲ့ဆုံးဖြတ်ချက်အတွက်ပါငင်းဆန္ဒဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကလုံခြုံရေးကောင်စီကိုပြောပါတယ်မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ10မဲကန့်ကွက်မဲ3မဲနဲ့ကြားနေမဲ3မဲရှိခဲ့ပါတယ်ဗြိတိန်ပြင်သစ်အမေရိကန်တို့ကတော့ရေးဆွဲသူတို့ရေးဆွဲခဲ့တဲ့အရေးယူမှုကိုရုရှားကပိတ်ပင်ခဲ့တာလို့ဆိုပါတယ်တရုတ်ကရှာရှာပပရုရှားဘက်ကမရက်တီပဲကြားနေမဲပေးခဲ့တာပါဒီအမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့ဘော်လီဗီးယားကကန့်ကွက်မဲထည့်ခဲ့တယ်လို့အီသီယိုးပီးယားနဲ့ကာဇက်စတန်တို့ကတော့တရုတ်နီးတူကြားနေမဲပြေးခဲ့ကြပါတယ်
။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ညီတို့အဖွဲ့ဟာခင်းနောက်ကြအသုံးမဝင်တော့ဘူးဆိုတာမဟုတ်တော့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပုတ်ထုံးနေ့မှာပြောဆိုလိုက်ပါတယ်။အကြမ်းဖက်ဝါဒီတွေကိုခုခံကာကွယ်တာမရှိတဲ့အတွက်နီတိုးအဖွဲ့ဟာအသုံးမဝင်တော့တဲ့အကြောင်းပြောဆိုပြီး၃လအကြာမှာသမ္မတထရန့်ကသူ့ရဲ့သဘောထားကိုပြောင်းလိုက်တာလည်းဖြစ်ပါတယ်။နေတိုးတပ်ပေါင်းစုအနေနဲ့အကြမ်းဖက်ဝါဒကိုဘယ်လိုထိရောက်အောင်တိုက်ခိုက်နိုင်မလဲဆိုတာတွေကိုနေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယွန်းစတိုရင်ဘတ်နဲ့အကျိုးရှိစွာဆွေးနွေးနိုင်ခဲ့ကြောင်းတွေ့ဆုံမှုအပြီးသမ္မတအင်ပီရိုမှာပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောပါတယ်နေတိုးအဖွဲ့ပေါ်မကျေနပ်ကြောင်းသူ့အနေနဲ့အစိုးရကတည်းကပြောဆိုထားတဲ့အကြောင်းအခုချိန်မှာနေတိုးဘက်ကပြောင်းလဲမှုတွေလှုပ်ဆောင်ခဲ့ပြီးအကြမ်းဖက်သမားတွေကိုတိုက်ခိုက်နေတဲ့အကြောင်းအရင်ကဒီအဖွဲ့ဟာအသုံးမဝင်ဘူးလို့သူ့အနေနဲ့ပြောခဲ့ပေမဲ့အခုတော့အသုံးမဝင်ဘူးဆိုတာမဟုတ်တော့ဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။တခြားနေတိုးအဖွဲ့ဝင်တိုင်းပြည်တွေအနေနဲ့
သူတို့ထက်ဝင်ရမယ်ကာကွယ်ရေးအသုံးအစီအကိုမျှတစွာထည့်ဝင်ခြင်းမရှိတဲ့ကိစ္စကိုမကြာသေးခင်ကအမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့တဲ့ဂျာမနီဝင်ကြီးချုပ်အန်ဂယ်လာ မာကယ်နဲ့တွေ့ဆုံစမှာလည်းပြောကြားထားတယ်လို့သမ္မတထွန်းကပြောဆိုထားပါတယ်ရှင်။လာမယ့်စနေနေ့ဒါမှမဟုတ်မကြာခင်ရပ်ပိုင်းအတွင်းမြောက်ကိုရီးယားကနျူကလီးယားလက်နက်စမ်းသပ်ဖောက်ခွဲနိုင်ပြီးဥမင်လိုင်ကောင်တစ် ကျွန်းရဲ့အသက်၁၅နှစ်မြောက်မွေးနေ့လည်းဖြစ်ပါတယ်။မြောက်ကိုရီးယားကိစ္စနဲ့ပတ်သက်လို့ဘာမှအမှတ်ချက်မပေးခြင်းပေမဲ့အမေရိကန်စောင့်ကြည့်နေကြောင်းအမေရိကန်မျိုးသားလူညွန့်ရေးကောင်စီရရှိတူကဗီအိုအေကိုပြောပါတယ်။မြောက်ကိုရီးယားမြောက်ပိုင်းပွန်ဂျယ်ရီဒေတာနျူကလ িয়ার လက်နက်စမ်းသပ်မဲ့နေရာတစ်ခုကိုဂျိုဒူတစ်ခုကဗိုလ်ထူးနေမှာဓာတ်ပုံရယူနိုင်ခဲ့ပြီးအဲ့ဒီမှာလှုပ်ရှားမှုတွေဆက်ရှိနေတယ်လို့အဓိကစီမံခန့်ခွဲမှုလုပ်တဲ့နေရာမှာလည်းလှုပ်ရှားမှုအသစ်တွေတွေ့ရကြောင်း
ဂျွန်ဟော့ပ်စကင်တက်ကတူနိုင်ငံတကာလေ့လာရေးဌာနအမေရိကန်ကိုရီးယားအရေးလေ့လာနေတဲ့32.8နော့ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားကအခုလိုရန်ဆလာနိုင်တဲ့အပြည့်မှုနဲ့ပတ်သက်လို့တောင်ကိုရီးယားဘက်ကစီးရီးပြင်ဆင်တဲ့အရေးလက္ခဏာတော့မတွေ့ရသေးပါဘူးခင်ဗျာ။
ရိုးရိုးမြန်မာပိုင်းစီစဉ်ကနေကြာတာပရိနိညနေခင်းနိုင်ငံတကာသတင်းတွေကိုကြည်ညာနေပါတယ်ရှင်။အမေရိကန်သမ္မတရွေးကောက်ပွဲကာလရီပါဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရန့်ရဲ့အကြံပေးကာတာပေးရှက်ဆက်သွယ်ပြောဆိုချက်တွေကိုစောင့်ကြည့်ဖို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုFBI ကပြီးခဲ့တဲ့နှစ်ကတရားရုံးရဲ့လျှို့ဝှက်အမိန့်ကိုရယူခဲ့တယ်လို့ဝါရှင်တန်ပို့စ်သတင်းစာကြီးကရေးသားပါတယ်။ ကာတာပိရှ်ဟာနိုင်ငံသားတိုင်းပြည်တစ်ခုအတွက်အထူးသဖြင့်ရုရှားအတွက်တရှိုးလုပ်ပေးနေသူဖြစ်နိုင်ခြေရှိတယ်လို့တရားသူကြီးတဦးကဆုံးဖြတ်ခဲ့ပြီးနောက်မှာတော့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုFBI ရဲ့တရားရေးဌာနတို့ကနိုင်ငံသားထောက်လှမ်းရေးစောင့်ကြည့်မှုဝရမ်းကိုရရှိခဲ့တာလို့အမည်မဖော်တဲ့တရားဥပဒေစိုးမိုးရေးအရာရှိတွေနဲ့တခြားအမေရိကန်အရာရှိတွေရဲ့အပြောကိုကိုးကားပြီးသတင်းစာကြီ ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ
တစ်စင်းတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အဓိကဖမ်းဆီးထားသူနဲ့ပတ်သက်ပြီးခိုင်မာတဲ့အထောက်အထားရှာမတွေ့ကြောင်းအစိုးရရှိနေတဲ့ကဒီကနေ့ပြောပါတယ်။ဒါပေမဲ့ IS သွေးကြွအဖွဲ့ဝင်အဖြစ်ဆွဆွဲခံရပြီးတိုက်ခိုက်မှုအတွက်တန်လျာရှိသူ Abdel Bissat A ကိုဖမ်းဆီးနိုင်ရေးအတွက်ဖမ်းဝရမ်းထုတ်ပေးဖို့သူ့ကိုသူတို့ဆက်ပြီးစူးစမ်းသွားမယ်အကြောင်းအမှုလိုက်ရှိနေတဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံသား Abdel Bissat set a ဟာသူ့မိခင်နိုင်ငံအီရတ်မှာလူတွေကိုပြန်ပြီးဆွဲပြီးလူမောင်ကူမှုအတင်းအကျပ်ငွေကောက်ခံမှုနဲ့လူသတ်မှုတွေပါဝင်ပတ်သက်နေတဲ့စစ်သွေးကြွအဖွဲ့အမှတ်30ကိုဦးဆောင်ခဲ့သူဖြစ်ပြီး2015ခုနှစ်မှာတူရကီနိုင်ငံကိုရောက်လာခဲ့ပြီးနောက်မှာပြီးခဲ့တဲ့နှစ်ကတူရကီနိုင်ငံကနေတဆင့်ဂျာမနီနိုင်ငံကိုရောက်ရှိလာသူဖြစ်တယ်လို့အစိုးရရှိနေတွေကပြောပါတယ်
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့အဖြစ်အပျက်အမိခွဲအကိုကင်ဂျုံနန်ကိုလုတ်ကြံခဲ့သူတွေလို့ဆွဆွဲပြီးမလေးဆားနိုင်ငံမှာဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူ CT Asia နဲ့ဗီယက်နမ်နိုင်ငံသူဒွန်တီဟွန်းတို့ကိုဒီကနေ့တရားရုံးထုတ်ကြားနာပါတယ်မလေးရှားရဲအဖွဲ့ဘက်ကအမှုနဲ့ပတ်သက်တဲ့အရေးကြီးတဲ့အထောက်အထားဆက်ရွက်စတမ်းတွေနဲ့အချက်အလက်တွေမပေးသေးတဲ့အတွက်ကြောင့်ခုခံခြေပဖို့ပြင်ဆင်ရတာမှာအခက်တွေ့ရတယ်လို့လည်းဒွန်တီဟွန်းရဲ့ရှေ့နေတွေကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့ကွာလာလမ်ပူလေးစိတ်မှာကင်ဂျုံနန်အသက်ခံရမှုနဲ့ဆက်ဆက်ပြီးဒီအမျိုးသမီးနှစ်ဦးကိုပဲဖမ်းဆီးထားတာဖြစ်ပါတယ်။ကွာလာလမ်ပူလေးစိတ်မှာလေရင်ဆောင်နေတဲ့ကင်ဂျုံနန်ကို VX အစိတ်နဲ့တိုက်ခိုက်ခဲ့သူလို့ဆွဆွဲခံထားတဲ့ဒီအမျိုးသမီးနှစ်ဦးတို့ကတော့ထိခိုက်နာကျင်မှုမဖြစ်စေတဲ့နောက်ပြောင်ကြီးစဲမှုတစ်ခုမှာပါဝင်သရုပ်ဆောင်နေရတာမျိုးလင်ညာခိုက်စေခံရတာလို့ပြောဆိုနေကြတာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့ဖေယေတူအမိခွဲအကိုကင်ဂျုံနန်လုတ်ကြံခံရမှုနဲ့ဆက်ဆက်ပြီးမလေးရှားနဲ့မြောက်ကိုရီးယားကြားတန်တမာရေးတင်းမာမှုဖြစ်ခဲ့ပါတယ်။ဒါပေမဲ့ကင်ဂျုံနန်ရဲ့ရုပ်အလောင်းကိုမြောက်ကိုရီးယားကိုပြန်လည်လွှဲပေးဖို့မလေးရှားဘက်ကသဘောတူပြီးကွာလာလမ်ပူကမြောက်ကိုရီးယားတန်ယုံမှာခိုးအောင်နေတဲ့မြောက်ကိုရီးယားနိုင်ငံသား၃ဦးကို Malaysia ka Mimya Sese Gwen Thabot Duke Bide Nao, Nanangan Sasan Yi Pian Biro Pye Le Dwa Baare, Nyao Korea Nanangan Thari Guro, Sala Teng Teng Thabo Kai Maare Achea Le Matwe Raja Sobi, Malaysia Ye ka Biro Pian Gwen Pyo Ke Baare Shin.
Bangladesh Nengama Natong Ligu Nidonga, Pidisha Tandaman to Ugo, Bongwe Takamu Dwe, Piemutin Share, Sunyao Islamic Tong Ugo, Jo May Be, Sonsi and Lai Baare, Hagal Du Jihad, Islami Ajampe Apwe Kong Zong, ဒီဟန်နန်နဲ့အပေါင်းပါနှစ်ဦးကိုယူကန်မှုအတွက်မန္တတုံးကဗဟုတရားရုံးကပယ်ချခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဗြိတိသျှကော်မရှင်နာမင်းကြီးအန်ဝါချောင်ဒရီကိုဘုံခွဲတိုက်ခိုက်မှုအတွက်သူတို့သုံးဦးကိုစင်ကြဲချခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မြောက်ပိုင်းကစူဖီဖျားကြောင့်ကိုလေပတ်နေစဉ်အဲ့ဒီတိုက်ခိုက်မှုအတွင်းချောင်ဒရီကတော့အသက်ရှင်ကျန်ခဲ့
မတ်တငင်းထိုင်တဲ့ကိုညံဝဲအောင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်နိုင်ငံကြားရေးဆိုင်ရာသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်နေတိုးမဟာမိတ်အဖွဲ့ကြီးကိုခင်းနောက်ကြချင်နေခဲ့ပြီလို့မဲဆွေစည်းရုံးပွဲတွေမှာပြောဆိုခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနေတိုးအဖွဲ့အပေါ်အမေရိကန်ရဲ့တာဝန်ခံမှုကိုထပ်လောင်းအာမခံပါတယ်လို့နေတိုးအဖွဲ့ကြီးကဟန်စတိုဇန်ဘတ်ရဲ့အင်ပြူရောမှာမနေ့ကတွေ့ဆုံစင်မှာပြောဆိုလိုက်ပါတယ်။နေတိုးအဖွဲ့ကြီးကစတိုဆန်ဘတ်ကတော့အနေများလာတဲ့ဒီနေ့ကဘာကြီးအတွက်နေတိုးအဖွဲ့ဟာလုံခြုံရေးအတွက်ခိုင်မာတဲ့အခြေခံအုံမြင့်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ VOA သတင်းတောက်စလာတီဆာဟုတ်စ်ကပေးပို့တဲ့သတင်းကိုဒေါ်ကင်ဆွေးကပြောပြပေးပါလိမ့်မယ်
။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နေတိုးအဖွဲ့ကြီးကဂျွန်စတောလ်တန်ဘတ်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဒေါ်နယ်ထရမ့်ကစစ်ဖက်မဟာမိတ်ဖြစ်တဲ့နေတိုးအဖွဲ့ကြီးရဲ့68နှစ်ကြာတမိုင်းကြောင်းကိုချီးကျူးပြောဆိုလိုက်ပါတယ
် The NATO alliance has been the bulwark
နေတိုးအဖွဲ့ကြီးဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်မဟာတတိုင်းကြီးအဖြစ်ရပ်တည်နေတာဖြစ်ပါတယ
်ယူကရိန်းနိုင်ငံအရှေ့ပိုင်းကမတည်မငြိမ်ဖြစ်နေတာတွေလက်တလုံးဆီးရီးယားမှာစစ်ဘေးဒုက္ခအပါအဝင်ကမ္ဘာတစ်ဝှမ်းလုံခြုံရေးကိုအန္တရာယ်ပြုချိမ့်ချောက်နေတာတွေကိုဖြေရှင်းနိုင်ဖို့အတွက်နေတိုးအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကကတိပြုပြောဆိုလိုက်ပါတယ
် This includes upgrading NATO
ပူးပေါင်းဆောင်ရွက်ရမှာဒီကနေ့အလိုအဆုံးဖြစ်တဲ့လုံခြုံရေးနဲ့ရွှေ့ပြောင်းနေထိုင်ဖို့ကြိုးစားသူတွေအရေးနဲ့အကြမ်းဖက်ဝါဒအပါအဝင်စိန်ခေါ်မှုတွေကို NATO အဖွဲ့ကအာရုံစိုက်ကင်တွယ်နိုင်အောင်အရေးအသွေးမြင့်တင်ရေးတွေလည်းပါဝင်ပါတယ
်သူမဲဆွေတုန်းကတော့ NATO အဖွဲ့ဝင်တွေအနေနဲ့သူတို့နိုင်ငံအသီးသီးရဲ့အသတင်းထုတ်လုပ်မှုတန်ဖိုး GDP ရဲ့နှစ်ရာခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးပါမယ်ဆိုတဲ့လိုက်နာရမယ့်ဝတ်တရားကြေညာဖို့လိုတယ်လို့ဒေါ်နယ်ထရမ့်ကဝေဖန်ခဲ့ပြီးမနေ့ကတော့နေတိုးအဖွဲ့ကိုခိုင်မာအောင်အားလုံးမျှမျှတတထည့်ဝင်ကြဖို့တိုက်တွန်းလိုက်ပါတယ
် The other countries pay their fair share and
ဒေါ်တဲ့ရန်ပုံငွေတွေအတွက်အမေရိကန်ကိုပဲအားကိုးနေမယ့်အစားတခြားနိုင်ငံတွေကလည်းအချိုးကျမျှမျှတတထည့်ဝင်ကြမယ်ဆိုရင်ကျွန်တော်တို့အတွက်ပိုပြီးလုံခြုံမှုရှိမယ်မဟာမိတ်ပူးပေါင်းဆောင်ရွက်ရေးမှာလဲပုံပြီးခိုင်မာနိုင်ပါတယ
်နေတိုးအဖွဲ့အကြီးကမစ္စတာစတောလ်တန်ဘတ်ကတော့နေတိုးအဖွဲ့ကြီးကိုအတွင်းမှုချုပ်အဖြစ်2014ခုနှစ်ကစပြီးတာဝန်ယူစဉ်ကတည်းကအဖွဲ့ဝင်နိုင်ငံတွေအနေနဲ့မျက်မျက်တတထည့်ဝင်ကြေးတွေပေးသွင်းရေးကိုထိတ်ဆုံးကဦးစားပေးဆောင်ရွက်ခဲ့တာအခုတိုးတက်မှုရှိနေပါတယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ
် In 2016
ဥရောပတော်ဝန်ကမဟာမိတ်တွေနဲ့ကနေဒါနိုင်ငံကကာကွယ်ရေးအသုံးစရိတ်ကိုတည်တည်သားသားတိုးပြီးထည့်ဝင်လာတာကို2016ခုနှစ်မှာပထမဆုံးတွေ့ခဲ့ရပါတယ်ကျွန်တော်တို့ဖွဲ့ရဲ့ကာကွယ်ရေးအသုံးစရိတ်ဟာဒေါ်လာ10ဘီလီယံရာခိုင်နှုန်းအဖြစ်တော့3.8%ခိုင်နှုန်းတိုးလာခဲ့ပါတယ
်အထူးသဖြင့်ကမ္ဘာကြီးဟာအန္တရာယ်ပိုးပြီးများလာတဲ့အတွက်ဖွဲ့ဝင်နိုင်ငံတွေအနေနဲ့တာဝန်ဝတ္တရားတွေကိုကြေညာဖို့အရေးကြီးပါတယ်လို့နေတိုးဖွဲ့တွင်းရေးမှူးချုပ်ဂျွန်စတောလ်တန်ဘတ်ကပြောဆိုလိုက်ပါတယ်ကမ္ဘာတစ်ဝှမ်းအကြမ်းဖက်ဝါဒတိုက်ဖြတ်ရေးမှာနေတိုးမဟာမိတ်အဖွဲ့ကြီးအနေနဲ့ဒီချက်မကနှစ်ဆတိုးပြီးကြိုးပမ်းကြမှာဖြစ်မယ်ဆိုတဲ့သမ္မတထရမ့်ရဲ့တိုက်တွန်းချက်ကိုလည်းမစ္စတာစတောလ်တန်ဘတ်ကသဘောတူပါတယ်လို့ပြောဆိုလိုက်ပါတယ်သမ္မတဒေါ်နယ်ထရမ့်ဟာနေတိုးအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခေါင်းဆောင်တွေနဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာမေလအတွင်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရှင
်ဒေါက်ကင်ဆွေးတင်ဆက်သွားတာပါဒေါက်တာရှင်များရှင်ခုကစပြီးတော့မြန်မာရိုးရာတကြံနဲ့ဆိုင်တဲ့သတင်းတွေကိုတင်ဆက်ပေးကြပါမယ်ဒီနေ့အဖြစ်မြန်မာတက္ကသိုလ် 1388 ခုနှစ်မဟာတကြံပွဲတော်အဖွင့်အကြိုနေ့ဖြစ်ပါတယ်။မြန်မာနိုင်ငံတော်ဝန်အထူးသဖြင့်မျိုးကြီးတွေပါဆိုရင်တကြံမန်တက်တွေကိုဖွင့်လှစ်ပြီးတော့အားလုံးစပြီးတော့ရေကစားပျော်ရွှင်ကြတဲ့နေ့လည်းဖြစ်ပါတယ်။ eight degani, digane, mana by my locate, young old mural, but whom mandane, she banker, manda, point where can I rego, tomorrow if you want or darika, go and dobby or thing you get jabare. In Zono, but whom manda, point where can I go, yoke, good girl, then people tired the ring or nothing jar on my ship.
ကျွန်တော်တို့ကပရိုဆက်ရှိခုနှစ်ရာဂုံမြို့တော်မဟာဒကြံဗဟုမန္တဖွင့်ပွဲခန္ဓာပဲဖြစ်ပါတယ်ဒီခန္ဓာကိုရာဂုံမြို့တော်တိုင်းဒေသကြီးဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကထည့်သူဖြတ်ပြီးတော့ဖွင့်ပေးခဲ့ပါတယ်အကအဖွဲ့မျိုးစုံဟာသလပပကပြသွားပေးနေကြတာတွေ့ရပါတယ်ဒီနေ့မဟာဒကြံပွဲတော်ကိုလည်းပဲမနစ်ကလိုပဲတိတုဒကြံပွဲတော်ဖြစ်အောင်စီစီကားကားနဲ့လှုပ်သွားမယ်နောက်နေ
ကပ္ပရရှင်ပြိုင်တဲ့အကအဖွဲ့တွေထဲမှာရန်ကုန်တိုင်းမိသက်ဦးစီးဌာနအကအဖွဲ့ဟာလည်းတစ်ဖွဲ့အပါဝင်ဖြစ်ပါတယ်ဒီမိသက်ဦးစီးဌာနအကအဖွဲ့ဝင်တွေကို VOA ကတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ
်ဒီကြံမှာပြောပြတာနှစ်စီလို့စတိုက်ပြောပြလာတာဆိုတော့မနစ်ကနေဒီနှစ်နဲ့တကြံဘာကွာလဲ
ဟုတ်အမဘာကွာလဲဆိုတော့ဒီနှစ်တိုင်းရတော့ဒီလိုပဲကျွန်တော်တို့ဒီလိုပဲဆော့ပြနေကြပြိုင်လို့ဒီကြံမဝင်နေကြပါပဲရှင်ဟုတ်ကဲ့
ဆိုတော့အခုလိုမျိုးတကြံမှာဘိုးမနဲ့ဖွင့်မမလာပြောပြရတာဟောကိုစိတ်ထဲမှာဘယ်လိုခံစားရလဲ
ဟုတ်ကဲ့ရှင်ကျွန်တော်တို့ကတော့
ဒီကနေ့ရန်ကုန်မြို့တော်မဟာတကြံဘိုမတ်တဲ့ဖွံ့ဖွဲအခမ်းအနားကိုပါဝင်ပြီးတော့ဆင်နွှဲကြသူတွေထဲမှာနိုင်ငံသားတချို့ကိုလည်းတွေ့ရပါတယ်။ဒီထဲမှာကျွန်တော်တို့အမေရိကန်နိုင်ငံသူတူနဲ့ကျင်းတဲ့နိုင်ငံသားတူနှစ်ဦးစလုံးကမြန်မာနိုင်ငံရန်ကုန်မြို့မှာအင်္ဂလိပ်ဘာသာပြဆရာတွေဖြစ်လို့လုပ်ကိုင်နေကြသူတွေပါ။သူတို့ရဲ့တကြံခန်းစားချက်သူတို့ရဲ့ပထမဦးဆုံးတကြံတွေ့ကြုံကိုလည်းပဲသူတို့ကအခုလိုပြောပြထားပါတယ်။
So fun. I love the dancers.
ကဲကိုပြောဖို့ကောင်းတာပါရှင်။အကမယ်ပဲဖြောပြရာကိုကျွန်မနှစ်ချိုက်ပါရင
် I'm so looking forward to it. Honestly, it's looking really nice. It's very traditional, so it's going to be a really good time.
ယူတာပြောရရင်ဒါကိုကျွန်တော်မျှော်လင့်နေတာပါ။စိတ်ကိုကြည့်လို့ကောင်းပါတယ်။စိတ်ကိုလည်းရိုးရစမ်းပါတယ်။တကယ်ကိုပြောကြရပါဗျာ
။ကျွန်တော်ဝန်ကြီးချုပ်ကမနေ့ပိုင်းမှာမန်ဒတ်ကိုဖွင့်ပေးပြီးတဲ့နောက်ပိုင်းမှာတော့လူပညာရှင်အတီတီကအကအလှဒီဒအီဆိုပြောပြဝဲတွေဆက်ပြီးတော့ကျင်းပပါတယ်။တခါမဟာတကြံဘိုမန်တက်ရဲ့ဘေးမှာဒီကစားမန်တက်တိဆောက်ထားပြီးတော့ကလေးလူငယ်ရွယ်မျိုးစုဒီကစားပြုမှုကြပါတယ်ဒီဘက်ကကားတွေလည်းပဲဒိတ်ကြီးချက်ချက်တဲတဲကြီးမဟုတ်ပေမဲ့စိတ်စိတ်ကလေးတော့ဒီဘက်ကထွက်တဲ့နေသားမျိုးကိုကျွန်တော်တို့တွေ့ရပါတယ်တခါဒီမျိုးတော်မဟာတကြံဘိုမန်တက်ပပတ်တယ်မှာရဲတပ်ဖွဲ့ဝင်အင်အားလုံခြုံရေးစထားတာကိုတွေ့ရတယ်လို့ရေးပေါ်ဖြစ်လာရင်ကူညီကယ်ဆယ်ဆောက်ရှောက်ဖို့အတွက်ရေးပေါ်လူနာတင်ရှင်တွေပြီးတဲ့အခါဂျမားရေးဆောက်ရှောက်မှုအကူအညီပေးမဲ့ပရဟိတအဖွဲ့တွေစထားတာကိုလည်းကျွန်တော်တို့တွေ့ရပါတယ်
ဒီကနေ့မဟာတကြံအချို့နှစ်မှာရန်ကုန်မြို့တခြားအတန်ငယ်စီကားတယ်လို့ပြောလို့ရတဲ့နေရာကတော့သူတို့အခုရောက်နေတဲ့ရန်ကုန်မြို့တော်မဟာတကြံဘဟုမန္တပ်ပဲဖြစ်ပါတယ်။ကျန်တဲ့ရန်ကုန်မြို့ရဲ့နေရာအသီးသီးမှာတော့မဟာတကြံပွဲတော်အတွက်ကြိုတင်ပြင်ဆင်လှုပ်ရှားနေကြတာတွေကိုကျွန်တော်တို့အလှည့်လေသွားလာရရှိစင်မှာတွေ့ခဲ့ရပါတယ်။ဒီလိုပဲဖြစ်စေဒီနေ့တခါမှကြုံကြရတဲ့မဟာတကြံပွဲတော်အတွက်ရန်ကုန်မြို့တော်သူမြို့တော်သားတွေနေရာအသီးသီးမှာပုံတရံအသီးသီးနဲ့ပျော်ရွှင်ဆင်နွှဲဖို့ရင်ခုန်ဆောင်စားပြင်ဆင်နေကြပြီလို့ပြောရင်ဖြင့်မမေမထင်ပါဘူး။ကျွန်တော်ကြော်ကြော်သိမ်းမှာရန်ကုန်မြို့တော်မဟာတကြံဘိုမန္တပ်ရှိကနေပြီးတော့သတင်းပေးပို့တာပါခင်ဗျာ
။အခုနားဆင်ရကြတာကတော့ရန်ကုန်မြို့တော်ဘ ഹു မန္တပ်ဖွင့်ပွဲကိုရောက်ခဲ့တဲ့ကိုကျော်သိန်းပြောပြသွားတာပါအခုဆက်ပြီးတော့ရန်ကုန်တိုင်းတွင်းခရိုင်၄ခုမှာရှိတဲ့မန္တပ်၄ခုတည်းကတခုရဲ့ဖွင့်ပွဲကိုရောက်ခဲ့တဲ့မဲမေခါကသတင်းပေးပို့ထားတာကိုလည်းနားဆင်ပါရှင
်အခုကျွန်မရောက်နေတဲ့နေရာကတော့ရန်ကုန်တိုင်းဒေသကြီးရဲ့အရှိပိုင်းခရိုင်ဖျော်ဖြေမန္တပ်မှာပဲဖြစ်ပါတယ်ဒီဖျော်ဖြေမန္တပ်မှာအလွှာဆုံးကအမှုပညာရှင်တွေအကအလှဖျော်ဖြေမှုတွေနဲ့ပင်ဆက်ပြသသွားမှာဖြစ်ပါတယ်
ဒီနှစ်နဲ့အတွင်းရန်ကုန်မြို့တဝန်းတချံပွဲတော်တွေကိုနှွဲပြော်ကြပုံတွေပြောင်းလဲသွားတယ်လို့လူတော်တော်များများကပြောကြပါတယ်။အထူးသဖြင့်ကတော့တချံကာလအတွင်းအခကြေးငွေတွေယူပြီးမန်းနက်တွေဖွင့်တာကိုတိုင်းဒေသကြီးအစိုးရကပိတ်ပင်ကန့်သတ်လိုက်တဲ့ပြီးခဲ့တဲ့နှစ်ကတည်းကစလို့တချံမန်းတက်အရေးအတွက်တွေရော့သွားတာမှဒီနှစ်ဆိုရင်မနစ်ကမန်းတက်အရေးအတွက်ရဲ့ထက်ဝက်လောက်ပဲရှိပါတော့တယ်။ဒါပေမဲ့လည်းတချံပွဲပြောင်းလဲသွားပုံအပေါ်မတူကွဲပြားတဲ့အမြင်ရှိသူတဦးကတော့တာဂေတာမြို့ကန်တဦးဖြစ်သူဒေါ်ရေးအောင်ပ
ါနှစ်တကြဘာကွဲပြားလဲဆိုတော့ခါတိုင်းနှစ်ဆိုရင်တော့ညီမတွေအတူတူပြက်တယ်ပေါ်တာပေါ့နော်ဒီနှစ်မှာဆိုရင်တော့အခုရိုးရိုးလေးတွေကြီးတယ်ပေါ့တချင်းဆိုတာဗန်ကားပါကအခုရိုးရိုးလေးတွေကြီးတယ်ပေါ့
တစ်ခါမှလည်းညီမနိုင်ငံရဲ့မဟာတကြံပွဲတော် ူးသဖြင့်ရန်ကုန်မန္တလေးလိုမြို့ကြီးတွေကပွဲတော်တွေဟာတာမန်လူလန်းစားတွေအားလုံးနဲ့တန်းတူပျော်ရွှင်ဆင်နွှဲနိုင်တဲ့ပွဲတော်မျိုးမဟုတ်ပဲခရိုနီတွေကြီးစိုးတဲ့အပြာတကြံပွဲတော်ဖြစ်နေပြီလို့ပြောကြတာတွေလည်းရှိပါတယ်။တကြံပွဲတော်မှာလူတိုင်းပျော်ရွှင်ခွင့်မရတဲ့အခြေအနေကိုသူနားလေထားတဲ့အတိုင်းဒိတ်ပွဲဖွင့်ဆိုပြသူကတော့နောက်ထပ်တာဂေတမြို့ကန်တဦးဖြစ်တဲ့ကိုထွန်းလင်းအောင်ပါ
။ကုန်စင်းတော့နေရာကြီးတော့လူတွေကတိတ်ပြီးတော့အဆင်မပြေကြဘူးလေအဆင်မပြေကြတော့တိတ်ပြီးတော့မကဲနိုင်ဘူးပေါ့မကြီးရပြောရမယ်ဆိုရင်
တရားဝယ်တွေလည်းပါ
တယ်။တရားဝယ်တွေလည်းပါပါ။
ရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ရန်ကုန်တိုင်းရဲ့မဟာတကြံပွဲတော်ကိုလူထုတကြံဖြစ်စေရမယ်လို့မနစ်ကတဲ့ကဂတိပြုပြောဆိုထားတာပါ။ဒါပေမဲ့လည်းလက်တွေ့မှာတော့အဲ့လိုအခြေအနေမျိုးတွေမတွေ့ရသေးကြောင်းပါရှင်
။ရန်ကုန်တိုင်းတွင်းနာမန်နဲ့တခုရဲ့ဖွံ့ဖွဲတို့ရောက်ခဲ့တဲ့မမေခါကတင်ပြပို့ထားတာပါ။ခုတစ်ခါမှာတော့တကြံအတွင်းမိုးလေဝသအခြေအနေကိုလည်းတင်ဆက်ပေးကြပါမယ်။တကြံကာလအတွင်းမှာဘင်္ဂလားပင်လယ်အော်မှာလေပြင်းနဲ့ရဝန်းတစ်ခုဖြစ်ပေါ်နိုင်ပြီးတော့လေပြင်းနဲ့ရဝန်းရဲ့တက်ရောက်မှုကြောင့်နေ့အပူချိန်ကျဆင်းလာနိုင်တယ်လို့ခရမ်းလွန်ရောင်ချီညွန်ကိန်းနဲ့ကျဆင်းလာနိုင်ပွဲရှိတယ်လို့မိုးလေဝသနယ်စပ်တွေရောညွန်ကြားရေးဦးစီးဌာနကတာဝန်ရှိသူတဦးကပြောပါရယ်လောလောဆယ်မှာတော့မြန်မာပြည်အလဲပိုင်းဒေသတွေမှာအပူချိန်မြင့်တက်လာနေတာကြောင့်တကြံကာလအတွင်းအပူဒဏ်ကိုတတိထားဖို့နှိုးဆော်ထားတာတွေလည်းရှိပါရယ်ဒီစဉ်အပြည့်စုံကို VO မြန်မာပိုင်းတင်ဆက်တော့ကိုမိုးစောကတင်ဆက်ထားပါရယ်
ဟုတ်ကဲ့ AB ကဒုတိယပတ်တွင်းကစတင်ပြီးမြန်မာပြည်တွမ်းမှာအပူချိန်မြင့်တက်လာခဲ့ရာကဒီရက်ပိုင်းမှာတော့အပူဒဏ်ရှောင်ဖို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကပါသတိပေးချက်ထုတ်ပြန်တာတွေရှိလာခဲ့ပါတယ်။တကြံကာလအတွင်းမှာလက်ရှိမြင့်တက်နေတဲ့အပူချိန်ဟာအနည်းငယ်ရော့ကျလာပွဲရှိတယ်လို့မိုးလေဝသနဲ့ဇရာဗေဒညင်ကြားမှုဦးစီးဌာနဒုတိယညင်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ်
။ဉာဏ်နည်းကြတယ်တော့ဟုတ်ပြီ။ဒီကနေ့တူဟိုဖြစ်နိုင်တယ်ပေါ့နော်။ဒီဒီပြန်နေစလာငယ်ရဲ့ပြန်တော့ဒီနေ့တော့ပြန်ကြသွားမယ်ဒါလေးလေးကြည့်ပါလေ။ညာရဝင်စလာရပြန်ဘိုးရတယ်နော်။ကျန်းတော့ရောင်ကြီးညောင်ငယ်ရတယ်ဖောက်လို့တော့နေဦးခြင်းကြီးစဉ်းစားလာတယ်။ညာကျန်းတော့ရောင်ကြီးညောင်ငယ်ရတယ်စဉ်းစားလာတယ်ဒီသားလေးလေးကြည့်ရပါတော့။ဒီဖောက်လို့တော့ဒီကျွန်တော်ဘိုးရပါရင်ကြော်လိုက်ပြီတော့ဒါကျန်းတော့ရောင်ကြီးကြသွားမယ်ဒါတော့ကြည့်ပါလေ။တော့တော့တော့တော့ဒီဖောက်ရတဲ့ဘောဒီပြည်သူမျိုးများပြီဆိုရင်ဒါကျန်းတော့ရောင်ကြီးတော့ကြသွားမယ်ဒါတော့
ဘင်္ဂလားပင်လယ်အော်အတွင်ဖြစ်ပေါ်နိုင်တဲ့လေပြင်းအားနဲ့ရက်ဝင်းဟာတကြံအကြက်နေလောက်မှာမုန်တိုင်းငယ်အဆင့်ထိရောက်ရှိနိုင်ကြောင်းခန့်မှန်းတာတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတော့မြန်မာပြည်အလယ်ပိုင်းမကွေးနယ်6မြို့တွေမှာအပူချိန်46ဒီဂရီအထိမြင့်တက်လာခဲ့ပြီးမုံရွာမြင်းကြံညောင်ဦးစတဲ့မြို့တွေမှာ43ဒီဂရီ၊နေပြည်တော်မှာ42ဒီဂရီ၊မန္တလေးမှာ47ဒီဂရီနဲ့ရန်ကုန်မှာ38ဒီဂရီအထိရှိခဲ့ပါတယ်။ဒီကနေ့မှာတော့ပဲခူးအေယာဝတီနဲ့ရန်ကုန်တိုင်းဒေသကြီးတွေမှာအပူချိန်ထက်မှန်မြင့်တက်နိုင်ကြောင်းလည်းထုတ်ပြန်ထားပါတယ်။ဒီလိုအပူချိန်မြင့်တက်လာချိန်မှာဆောင်းရံရှောင်းရံအချက်တွေကိုတော့ရန်ကုန် Health Guide ခေါ်ရန်ကုန်ကျန်းမာရေးလမ်းညွှန်စာဆောင်ထုတ်ဝေသူဒေါက်တာတန့်စော်ကအခုလိုတတိပေးပါတယ်
။ဒီရက်ဒီမှာပေါ့နော်အပူဒဏ်ကလည်းပြင်းထန်ဆိုတော့ကျွန်တော်တို့ဒီအပူဒဏ်မြင့်ပြီးတော့ကျန်းမာရေးထိခိုက်မှုတွေဖြစ်နိုင်တာအကြောင်းမို့လို့ပေါ့နော်။ဒီအလွန်ပူပြင်းတဲ့နေရာအောက်မှာသွားလာလှုပ်ရှားမှုတွေကိုရှောင်ကျဉ်သင့်ပါတယ်။အခုကျွန်တော်တို့ကိုယ့်ရဲ့အသားအရည်ပေါ့နော်။နေအောင်ကြီးနဲ့တိုက်ရိုက်ထိပြမှုမရှိစေဖို့အတွက်လုံခြုံတဲ့အဝေးအစားကိုဝတ်ဆင်နေပါရဲ့။နောက်ပြီးတော့အနည်းငယ်နေအောင်ကလင်းစေးစီတွေပေါ့နော်။အားတွေကိုအသုံးပြုနေပါလေ။နေအောင်လည်းထွက်မယ်ဆိုလို့ရှိရင်မျက်စိမထိခဲ့အောင်ပေါ့နော်။နေကမျက်မှန်ဆက်ဆင်အသုံးပြုတာတွေပြုလုပ်သင့်ပါရဲ့။အရင်ဒီစားတောက်စားတာပေါ့နော်။ဒါအခုလိုအခုချိန်မြင့်နေတဲ့အချိန်မှာဆိုလို့ရှိရင်ဒီလိုမျိုးသွေးတူတာတွေအနောက်ဒီရောပောက်တာတွေကိုဟိုပို့ပြီးတော့ဖြစ်နိုင်နေတယ်ပေါ့နော်ဒါကြောင့်မလို့ဒီလိုမျိုးနေပြန်ရလဲပြင်ထန်တယ်တကယ်ကလာအသိမှာပေါ့အဲဖြစ်နိုင်မယ်ဆိုလို့ရှိရင်တော့မူရင်တောက်သားမှုတွေကိုရှောင်ကျင်နေတယ်လို့ပြန်ပြီးကျင်ပါလေ
ဒါအပြင်နေကင်းစင်နာရင်းနဲ့ညနေ၄နာရီကြာမှာနေအောင်တိုက်ရိုက်ထိတွေ့ရနေရာတွေမှာရေမချိုးဖို့ကိုလည်းတိုက်တွန်းထားပါတယ်ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနကလည်းခရမ်းလွန်ရောင်ကြီးအန်ဒီရဲ့သတိပေးချက်နဲ့အပူတန်းကြောင့်ကျမ်းမာရေးပြဿနာဆိုင်ရာနှိုးဆော်ချက်တွေကိုထုတ်ပြန်ထားပါတယ်
ကမ္ဘာ့သတင်းပေးပို့ထားတာပါ view ကလည်းကြာသပင်းနေ့ညနေကင်းစီစဉ်တွေကိုဆက်ပြီးတော့ဒါရိုက်ထုတ်လင်းပေးနေပါတယ်ခုတစ်ခါမှာတော့သောတာရှင်တွေအတွက်တကြံအကျိုးတေးလက်ဆောင်နေနဲ့ Alex ဆိုထားတဲ့တကြံညနေဆိုတဲ့တေးသချင်းကိုထုတ်လင်းပေးပါမယ်ရှင်
ရှိနေလိုက်ရင်ကိုယ်ကြီးချမပြေဘူးကွာ
大家好，我是 VOA 的陈主持的三国今天大家来没有没有来的ဖြစ်ရေကနေမကြခင်မှာတင်ဆက်မယ်ညဘက်9နာရီစနေနေ့အထိမြန်မာဘာသာစီစဉ်နေမှာတော့အပတ်စဉ်ကျမရေကနာဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပြင်တိုင်းရင်းသတင်းစာဆရာတွေကိုလည်းနှာစင်ကြဖို့ရှိပါတယ်ကိုရိုနာဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်းထက်ကကြီးညာပေးပါမယ်ရှင်
အမေရိကန်နဲ့ရုရှားနိုင်ငံသားယုံကြည်မှုပျောက်ဆုံးနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကထောက်ပြပြီးနှစ်နိုင်ငံဆက်ဆံရေးကျဆင်းနေတယ်လို့ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားဝန်ကြီးဆာဂေးလာဗရော့ရိုနဲ့မနေ့ဗုဒ္ဓဟူးနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအမေရိကန်နိုင်ငံသားဝန်ကြီးကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲဆီးရီးယားအစိုးရကလူအများပြားသေဆုံးစေတဲ့ဓာတ်ထုလက်နက်နဲ့တိုက်ခိုက်ခဲ့တာအတွေ့ဆီးရီးယားအာဏာရှင်ဘာရှားအယ်အာဆတ်ကိုအပေါ်နိုင်ငံတကာကရှုတ်ချမဲ့အရေးအကာအကွယ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဗုဒ္ဓဟူးနေ့ဆုံးဖြတ်ချက်ကိုရုရှားကဗီတိုအာဏာတုပ်ပေးချပါတယ်။ဒီလိုပေးချခဲ့တာဟာဆိုရင်ရုရှားအနေနဲ့တာဝန်ခံမှုမရှိတာဖြစ်ပြီးကုလသမဂ္ဂရဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုပူးပေါင်းဆောင်ရွက်ဖို့ကိုပါဆန့်ကျင်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးကလုံခြုံရေးကောင်စီမှာပြောဆိုသွားပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ညီတိုးအဖွဲ့ဟာခင်နောက်ကြအသုံးမဝင်တော့ဘူးဆိုတာမဟုတ်တော့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။အကြမ်းဖက်ဝါဒီတွေကိုခုခံကာကွယ်နှမ်းခြင်းမရှိတဲ့အတွက်ညီတိုးအဖွဲ့ဟာအသုံးမဝင်ဘူးလို့ပြောဆိုပြီးသုံးလာကြမှာသမ္မတကသူ့ရဲ့သဘောထားကိုပြောင်းလိုက်တာဖြစ်ပါတယ်။လာမယ့်စနေနေ့ဒါမှမဟုတ်မကြာခင်ရပ်ပိုင်းအတွင်းမြောက်ကိုရီးယားကနျူကလ িয়ার လက်နက်ဆန်တာဖောက်ခွဲနိုင်ပြီးဥမင်လိုင်းကောင်းတစ်ခုမှပြင်ဆင်မှုတွေလုပ်နေတယ်လို့အမေရိကန်အစိုးရနဲ့တခြားသတင်းအရင်းမြစ်တွေကပြောဆိုနေကြပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တကင်ထက်ကကြီးညာပေးကြတာပါ။ဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျက်ဆင်ထွေးဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American အသံညာပိုင်းမြန်မာဘာသာစီစဉ်တွေကိုညာ9နာရီ10နာရီထိလိုင်းဒိုမီတာ24 25နဲ့50တိတူကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်လို့အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.